Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 25 30 50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမအေးတနာကြပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲတွေပြုလုပ်နိုင်မှုနျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အတွက်အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်စ်ပါတီရဲ့အကြီးအကဲဖြစ်တဲ့ဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဓီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်မိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတကာစူပူမှုမီကိုကူးစက်တောက်လောက်အောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာဖောင်ကြီး
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
မြန်သူလူမျိုးတွေကိုကျွန်တော်တို့ဒီကနေဆုံးတိုင်တိုင်းသားတွေနဲ့အူရဲ့နေရာမှာဓာတ်ပိတ်လို့ကျွန်တော်အဲ့လောက်ငကိုချင်းတွေဂျွန်နော်နေတိုင်းတာမျိုးပြီးကြနေတိုင်းတာမျိုးကျွန်တော်တို့ကစိတ်ပြီးတော့မလို့ကျွန်တော်ကိုတော့ဆိုလူမျိုးရအမကန်တဲ့ကပြဿနာရှိတာလူမျိုးရအချိန်ကြီးထပ်ဖြစ်နေတာနော်
မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဘဟုရဲ့အတွင်ရင်မူဦးကျော်သူပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒီကြောင်းနဲ့တူမြန်မာတခွင်အစီအစဉ်နဲ့ခရစ်စမတ်နဲ့နှစ်သက်ကူရာသီသချင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုအတွက်နျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အမေရိကန်ကတိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားပြီးသူ့နိုင်ငံရဲ့အကျိုးစီးပွားကိုမထိပါသေး၍သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာဘယ်နိုင်ငံအတွက်မှအနေရဖြစ်စေမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။တောက်ချာနေကကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးရှာချာပါပါအခုလိုမျိုးထားပြီးပြောဆိုမှုလုပ်သွားခဲ့တာဖြစ်ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာအမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုအနေနဲ့အကြက်ကင်နေတာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြောက်ကိုရီးယားတို့မိမိကိုမိမိကာကွယ်ရေးဗျူဟာဖြစ်တယ်လို့တမ်မတ်ကြီးကပြောသွားခဲ့ပါတယ်။ဒါပြင်သူကနျူကလ িয়ার ရေးဆွေးနွေးပွဲဖြစ်ပေါ်နိုင်တယ်ဆိုတာမျိုးလုံးဝပြောမသွားခဲ့ပဲနဲ့ဒီဆွေးနွေးကမြောက်ကိုရီးယားရဲ့ထုခဲ့တဲ့အင်အားကိုထိတ်လန့်နေတဲ့အမေရိကန်ရဲ့ကြံရမရလုပ်ရဖြစ်တယ်လို့ပြောသွားပါတယ်။အမေရိကတိုက်အထီအောင်ရောက်ရှိနိုင်တယ်လို့ပညာရှင်တွေသုံးသပ်တဲ့တိုက်ချင်းဖြစ်ထိပ်ဖူးတဲ့ဒုံးတီနိုဘယ်မာလ29ရက်နေ့မှာစမ်းသပ်ပြစ်လွတ်ခဲ့တာကိုလည်းသူကထောက်ပြပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တစ်နှစ်တခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုအတွက်ဓာတ်ရိုက်ချင်းချောက်မှုတစ်ခုဖြစ်နေပြီးတော့မြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်မှုနှီးပေါင်းစုံနဲ့လှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားပါတယ်။ချင်းချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှစိုးတုံ့ပြန်ရမှာဖြစ်ပြီးတော့အမေရိကန်ကအကာအကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုအလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှသူကပြောသွားပါတယ်။ဒါမဲ့လည်းမြောက်ကိုရီးယားနဲ့ဆစ်ဖြစ်ဖို့တော့မလိုလားဘူးလို့ဝန်ကြီးတေလက်ဆန်ကဆိုပါတယ်။ဒီလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဂျပန်နိုင်ငံကစီစဉ်တဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာအခုလိုပြောသွားကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတော့နောက်တစ်နေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ကြောင်းပြောသွားခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတောက်ချနေကအကြီးအကျယ်ဝေဖန်လိုက်ပြီးတော့ FBI တာဝန်ရှိသူတွေကိုလိန်ညာခဲ့မှုနဲ့အပြစ်ရှိကြောင်းထွက်ဆိုခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းMichael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းယတိပြက်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ Michael Flynn ကိုလူငယ်ခွင့်ပေးဖို့နဲ့ပတ်သက်ပြီးသူ့အနေနဲ့မပြောခြင်းသေးကြောင်းသမ္မတ Trump ကသတင်းနောက်တွေကိုအင်မီတော်မှာမနေ့ကပြောကြားခဲ့တာပါ။ဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသူ့အနေနဲ့ပြောနိုင်တာကတော့ FBI နဲ့တရားရေးဌာနမှာဖြစ်နေတာတွေကိုကြည့်ရင်လူတွေကအယံဒေါသထွက်နေကြတယ်လို့သမ္မတ Trump ကပြောသွားပါတယ်။ဒါပေမဲ့ Michael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးဖို့ကိစ္စကိုအင်ဘီရောအနေနဲ့စဉ်းစားရတာမရှိဘူးလို့အင်ဘီရောရဲ့ရှင့်နေထိုင်ကော့ကတောက်ကြနေနောက်ပိုင်းမှာပြောကြားခဲ့ပါတယ်အခုလအစောပိုင်းတုန်းကမိုက်ကယ်ဖလင်းကသူ့အနေနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ပြီး 2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုစစ်ဆေးနေတာမှာအထူးဆုံးသစ်ဆေးရမှုနဲ့ဥပပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်ခင်ဗျာ
။ပေရုနိုင်ငံမှာသမ္မတပက်ဒရိုပပလိုကူဇင်စကီကိုအခရီးလိုက်စားမှုဆွဆွဲချက်တွေနဲ့တရားစွဲနိုင်ဖို့လုပ်ငန်းစဉ်တွေကိုဥရေပြုအမှတ်တွေစတင်လိုက်ပါတယ်။အခရီးလိုက်စားတဲ့လို့ဆွဆွဲခံရပြီးတဲ့နောက်ယာရုကနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုညှင်းဆိုတဲ့သမ္မတကနိုင်ငံကိုဥဆောင်နိုင်တဲ့အနေအထားမှာမရှိဘူးလို့ပြောပြီးတော့တောက်ကြနေကဥရေပြုအမှတ်တွေအခုလိုမျိုးသမ္မတကိုအရေးယူနိုင်မှုလုပ်ငန်းစဉ်ကိုစတင်လိုက်ကြတာပါပြည်တော်လွတ်တော်ကဥရေပြုအမှတ်130တက28ဦးရဲ့ခွင့်ပြုခြင်းနဲ့ဒီလုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်သမ္မတကိုဇင်စကီကတော့ဂျာလာရီနဲ့ညတကောင်မတိုင်ခင်မှာပဲရုံမြင့်တန်ကြမင်းကွန်ပြောကြားသွားပြီးသူကတော့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးဒီကိစ္စကိုတံပြန်ကင်တွေဖြေရှင်းမယ်လို့ပြောသွားခဲ့ပါတယ်ပြည်တော်နိုင်ငံရဲ့အကြီးအမားဆုံးလက်ပေးလက်ယူအရှုပ်တော်ပုံမှာအဓိကဖြစ်တဲ့ကုမ္ပဏီစီကနေလွန်ခဲ့တဲ့10နှစ်ကျော်ကသူ့ရဲ့စီးပွားရေးအတိုင်ပင်ခံကုမ္ပဏီကငွေကြေးရရှိတဲ့ကိစ္စမှာမှားယွင်းတာတစ်ခုမှမပါဘူးလို့သမ္မတကညင်းဆိုထားတာပါသူ့ရဲ့စီးပွားရေးအကြံပေးကုမ္ပဏီကဘရာဇီးလ်ဆောက်လုပ်ရေးကုမ္ပဏီတစ်ခုစီကနေပြီးတော့ဒေါ်လာ8သိန်းနီးပါးရရှိခဲ့တော့ကသူကကုမ္ပဏီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အုပ်ချုပ်ရေးတာဝန်ယူထားတာမဟုတ်ဘူးလို့သမ္မတကပြောပါတယ်သူကအရင်လားထီအောင်ကိုအဲ့ဒီဘရာဇီးလ်ကုမ္ပဏီနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့ပြောဆိုမှုကိုတော့ညှင်းဆိုထားပါတယ်။ဘရာဇီးလ်ရဲ့ Audibrush စားလို့ရေးကုမ္ပဏီဟာဆယ်စုနှစ်ကျော်ကာလအတွင်းမှာနိုင်ငံပေါင်း12နိုင်ငံကအရာရှိကြီးတွေကိုလက်ထိုးခဲ့တယ်လို့မနစ်ကထွက်ဆိုခဲ့တာကြောင့်တောင်အမေရိကတလွားနိုင်ငံရေးမှာတော်တော်ကိုကြက်ရက်ရိုက်သွားခဲ့ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြနေနောင်ပိုင်းကပြင်အား 6.5 မဂနီကျူးရှိတဲ့ငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်မြို့တော်ဂျကာတာပါဝင်တခြားမြို့တွေငလင်းတန်းကိုခံခဲ့ရပြီးတော့နှစ်ယောက်ထပ်မနေသေးသုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ဂျာဗာကျွန်းအနောက်ပိုင်းကခရိုင်အတော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့သလိုဈေးရုံတော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်ဈေးရုံအတော်တွေကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါရယ်ငရင်ကျောင်းဂျကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ပါရယ်CMS ဒေသကအသက်62နှစ်အရွယ်အမျိုးသားတဦးနဲ့ပက်ကလွန်ဂန်မြို့ကအသက်80ရွယ်အမျိုးသမီးတဦးတို့ဟာစောက်အောင်ပြိုကျတဲ့အထက်မှာပါသွားလို့တည်ဆုံသွားခဲ့တယ်လို့အာနာပိုင်လေးကပြောပါတယ်။ဒဏ်ရာရတဲ့သူတွေဘယ်လောက်ထိရှိတယ်ဆိုတာတော့အခုချိန်အထူးအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်။အာနာပိုင်နေရာတောက်ကြနေညတကောင်ကလှုပ်ခတ်သွားခဲ့တဲ့ဒီငရင်ကြောင့်ဖြစ်လာတဲ့အပျက်စီးတွေကိုလည်းသိရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီငရင်ဟာတက်စစ်မာလာယာမြို့ရဲ့အနောက်တောင်ဘက်ကီလိုမီတာ50လောက်အကွာမှာဘဟုပြုပြီးလှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အနာပိုင်တွေကတော့ဒီအင်ဒိုနီးရှားနိုင်ငံလူဦးရေထောက်ပံ့ကြော်နေထိုင်တဲ့ဂျာဗာကျွန်းတဝိုက်ကမ်းရိုးတန်းဒေသတွေမှာဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဟဝိုင်ယီမှာရှိတဲ့ Pacific Tsunami သတိပေးဌာနကတော့ဆူနာမီဖြစ်ပေါ်ခြင်းမရှိခဲ့ဘူးလို့ပြောပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
PO American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံမှာအတိုက်ခံ Congress Party ရဲ့အကြီးအကဲဖြစ်နေဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ Rahul Gandhi ကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ် Narendra Modi ရဲ့အမျိုးသားရေးဝါဒီ Bharatiya Janata Party BJP Party ဟာနိုင်ငံတော်အစုပ်ပူမှုမျိုးကိုကူးစက်တောင်းလာအောင်လို့လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းနာကင်းပြီးတော့မှန်ကန်မှုမရှိတဲ့မျက်မှောက်ခက်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားကြတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကိုပြောကြတဲ့မင်ကွန်းနဲ့မှာရာဟုလ်ကပြောကြားသွားပါတယ်။ရာဟုလ်ကန်ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်တက်တန်းကုံဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့ရှင်ပြန်ရမှာဖြစ်ပြီးတော့မစ္စတာမိုဒီကကွန်ဂရက်ပါတီအုပ်ချုပ်မှုအောက်ကကင်းလွတ်တဲ့အိန္ဒိယနိုင်ငံဖြစ်ရမယ်ဟိန္ဒူအမျိုးသားရေးဝါဒီအင်အားစုတွေပြန်ပြီးတော့နေရာရဖို့လှုံ့ဆော်ပေးသွားမယ်လို့ကတိပြုထားတာပါ။အိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းပထမဦးဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူရဲ့မြစ်တော်ဆက်သူအသက်48နှစ်ရွယ်ရာဟုကိုပါတီခေါင်းဆောင်ဖြစ်ထားရှိဖို့ပြောဆိုနေတာကြားပြီးဖြစ်ပြီးသူကပါတီကိုတက်တန်းအရှိဆုံးဥက္ကဋ္ဌဖြစ်နေ1998ခုနှစ်ကတည်းကရွေးကောက်ခံပြီးတော့ဦးဆောင်ခဲ့တဲ့မိခင်ဖြစ်သူဆိုနီယာကန်ဒီလက်ထက်ကနေပါတီတာဝန်ကိုလွှဲပြောင်းယူလိုက်တာပါ အိန္ဒိယနိုင်ငံမှာဩဇာကြီးတဲ့နေရူဂန္ဒီဆွေစဉ်မျိုးဆက်နိုင်ငံရေးစရုပ်ထမြောက်မျိုးဆက်ဖြစ်တဲ့ရာဟုဂန္ဒီဝါရင်းနဲ့ပါတီကိုတိုက်ခါရှိပြီးတော့အတွေ့အခေါ်တစ်တွေနဲ့ပါတီတစ်ခုအဖြစ်နဲ့ပြန်ပြီးတော့တည်ဆောက်သွားမယ်လို့ကတိပြုထားပါတယ်။သူကအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကိုတတိကြီးကြီးထားပြီးတော့ရှင်းပြရင်လှုံ့ဆော်ရမှာပါ။နှစ်ပေါင်း80တက်တန်းအတွင်းမှာနိုင်ငံရေးအာဏာကိုကင်ထားနိုင်ခဲ့တဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာတော့လက်ရှိဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုမရှုမလားရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ရာဟုဂန္ဒီရဲ့ဖခင်ဖြစ်သူရာဂျစ်ဂန္ဒီနဲ့အဖွားဖြစ်သူအိန္ဒိယဂန္ဒီတို့ဟာလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြပါတယ်ရှင်
။ဗြိတိန်နဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံစီးပွားရေးနဲ့ဘာသာရေးဆိုင်ရာအစည်းအဝေးတွေဒီကနေ့မှပြီးဆုံးသွားခဲ့ပြီးတော့နှစ်ဖက်သဘောတူညီမှုတွေလည်းရရှိခဲ့ကြပါတယ်။နျူကလ িয়ার လက်စစ်ဓာတ်ပေးစက်ရုံစီမံကိန်းတန့်စင်တဲ့စွန့်အင်းနဲ့အမြန်ထားစီမံကိန်းတွေကိုနှစ်ဖက်စလုံးက80အကောင့်ထဲပေါသွားမှာဖြစ်တယ်လို့တရုတ်နဲ့ဗြိတိန်နိုင်ငံတို့ရဲ့ကိုယ်ကျင်းမြောက်စီးပွားရေးနဲ့ဘာသာရေးဆိုင်ရာအစည်းအဝေးအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်မခိုင်ကပြောပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂတို့ရဲ့အသွင်ကူးပြောင်းရေးကာလမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုခွင့်ပြုတဲ့တခုတည်းသောစီးပွားရေးဈေးကွက်အကောက်ခွန်သမဂ္ဂနဲ့ဥရောပသမဂ္ဂတရားရုံးချုပ်တွေနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံရဲ့ယက်တီချက်ကဘာမှအပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုတရုတ်ဆိုရနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့မျှော်လင့်နိုင်တယ်လို့ဗြိတိန်ဘဏ္ဍာရေးဝန်ကြီးဖီလစ်ဟမ်မန်ကပြောပါတယ်ဗြိတိန်ခေါင်းဆောင်တွေကကမ္ဘာလုံးဆိုင်ရာခန်းကဏ္ဍတစ်ကိုပုံဖော်ပြီးဥရောပဈေးကွက်မှာအကန့်အသတ်တွေနဲ့ရင်ဆိုင်လာရမှာကိုခုနိုင်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးယင်းနှိမ့်နှံမှုတွေလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတလောသုံးဆွဲသူပေါင်းတန်း2000နီးပါးရှိတဲ့ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုမှုတွေအနေနဲ့တချို့ရှိနိုင်နေဆိုပြီးတော့ Facebook ကတောက်ကြနေကပဲသတိပေးသွားခဲ့ပါတယ်။ Facebook ကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာကိုအသုံးပြုလို့ဘယ်လိုဆိုးကျိုးတွေရှိနိုင်လဲဆိုတဲ့လေးလာတွေးရှိချက်တချို့ကိုကိုးကားပြီးတော့ဖော်ပြထားတာပါ။တွေးရှိချက်တစ်ခုမှာဆိုရင် Facebook ပေါ်မှာသူများအကြောင်းတွေကိုပဲလိုက်ကြည့်နေတဲ့သူတွေဟာသူတို့ဘာသူတို့ပို့ပြီးတော့စိတ်ပြက်လာတဲ့ကြတယ်လို့ပြောထားပါတယ်။လူတွေ Facebook ပေါ်မှာတင်ထားတဲ့စာမျက်နှာတွေကသူတို့ဘဝကိုအမှန်ထင်ဟပြတာထက်ပိုပြီးတော့လှပတာရမှုရှိတယ်ဆိုတဲ့အမြင်ရအောင်လို့ဖန်နီးလုပ်ယူပြီးတော့မှဖော်ပြကြတာဖြစ်တဲ့အတွက်ကြောင့်မလို့သူများရေးထားတာတွေတင်တဲ့ post တွေကိုကြည့်ရင်ကိုယ်နဲ့နှိုင်းရှင်ပြီးတော့ကိုယ့်ဘာကိုပိုပြီးတော့စိတ်ထဲကျလာနိုင်တယ်လို့ Facebook ကပြောထားပါတယ်ရှင
်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားတာမှာအစောပိုင်းကကစားသွားတဲ့ Crystal Palace နဲ့ Leicester City ဖွဲ့မှာတော့ Crystal Palace ကဆက်စစ်ဒီကိုငကိုကိုမရှိနဲ့နိုင်ရတော့ပါတယ်ခရစ္စတိုဖဲလစ်အတွက်ပထမဂိုးကိုဗန်ဒီကေက19မိနစ်မှာခေါင်းတိုက်သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ဇဟာကပယ်နယ်တီအဲရီယာတွေကနေသွင်းခဲ့တာပါဒီဘက်မှာလက်စတာကဝယ်ဖရက် NDD 67မိနစ်မှာနဝါတနီနဲ့အထုတ်ခံရတာကြောင့်လက်စတာအသင်းဟာဒီဘက်မှာ10ရောက်နဲ့ကစားခဲ့ရပါတယ်ဒီနေ့ညမြန်မာစံတော်ချိန်7နာရီမှာတော့ဇယားထိတ်ကမန်စီးတီးနဲ့တော်တနမ်တို့ကစားကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည9နာရီခွဲမှာတော့အာဆနယ်နဲ့နျူကာဆယ်ချယ်ဆီနဲ့ဆောက်သမ်တန်Brighton နဲ့ Burnley, Stoke နဲ့ West Ham, Watford နဲ့ Huddersfield တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးသနာကျွန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မဘက်ကိုဆက်ပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘေးလွယာတင်းရှောင်ခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းသားတွေအတွေ့ပြန်လည်နေရာချထားတဲ့အခါဘေးအန္တရာယ်ကင်းတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝပုံမှန်ရပ်တည်ရေးအမခန့်ချက်ပေးဖို့အစိုးရတာဝန်ရှိသူတွေကိုဟိန္ဒူအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်ဟိန္ဒူဘာသာဝင်တွေအပါအဝင်မြို့သက်တိုင်းနဲ့စတဲ့တိုင်းရင်းသားတွေအတွေ့အင်ယာတွေပြန်လည်တိဆောက်ပေးနေပြီးတော့စာနာရိတ်ခါတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်ဒီအကြောင်းပြေစုံကိုမဆုမွန်ကဆက်ပြီးတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းပူတီတောင်မောင်နှောဘက်မှာ ARSA အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြားတပ်ဖြတ်ခံခဲ့ရတာတွေရှိလို့ဘေးလွယာကိုနေရစွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ယာနဲ့ချီတဲ့ဟိန္ဒူဘာသာဝင်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစလို့စစ်တွေမျိုးဒုက္ခသည်စခန်းတွေကနေမောင်နှောဒေသဘက်ကိုအတုပ်လိုက်ပြန်နေကြပြီဖြစ်ပါတယ်ဒါပေမဲ့လို့နေရရင်ပြန်နေရတဲ့ဟိန္ဒူဘာသာဝင်တွေမှာလုံခြုံရေးကစိုးရိမ်နေကြဆဲဖြစ်ပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝတွေပုံမှန်လည်ပတ်နိုင်ရေးအမခံချက်ပေးဖို့လိုလားနေကြတယ်လို့မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့အတွင်းရေးမှူးဦးကျော်သူက VOA မြန်မာပိုင်းကိုပြောပါတယ
်။သူတို့ဒေတာသူတို့ပြန်သွားပြီးတော့ဈေးထိုင်လုပ်ဖို့ကြတော့သူတို့မှနည်းနည်းဟိုအကြောင်း၄ချက်လောက်ရှိတယ်ကိုသူကြတော့သူကလက်ရှိသူတို့ ကွက်ကိုရှာစားရမှာပေါ့နော်။နောက်နံပါတ်နှစ်ကရှာစားဖို့ဆိုလဲလူမျိုးရေးအမကကြင်ပြီးရောရှာစားဖို့ကတော်တော်ခက်မှာ။သူကတော့လူမျိုးရေးအမကကြင်ရှိတယ်လို့ပြောတာပေါ့။ဘယ်အချိန်မှာပောက်ကွဲပြီးဘယ်လိုဖြစ်မှာလဲမသိရော။ဟိန္ဒူရဲ့တခါခံပြီးသားဆိုတော့ကျွန်တော်တို့မပြောင်းချင်ပါဘူး။ကျွန်တော်ဖြစ်တည်တည်စကားမှာပဲနေကြပါလေ။ဘုရားတော်မောင်းတော်မျိုးပေါ်မှာပဲနေကြပါလေ။ကျွန်တော်တို့ဒီနေ့အရေးပေါ်ကြွားတော့ပါလို့ဒီလိုနေရာကြီးကျွန်တော်မသွားချင်ပါဘူး။ကျွန်တော်ရှိတော့စာတကံပြည်စံနဲ့သူတို့ကပြောတယ်။ဟိန္ဒူလူမျိုးတွေကိုကျွန်တော်တို့ဒီကနေဆုံးရခိုင်တိုင်းသားတွေနဲ့အမီးရဲ့နေရာမှာဓာတ်ပိတ်ဖို့ကျွန်တော်အဲ့လိုထုတ်ပြန်ငါကိုချင်းရင်းဆွဲရောနောနေတိုင်းတာမျိုးကြီးပြနေတိုင်းတာမျိုးကျွန်တော်ကစိတ်ကြည့်တော့ဘလို့ကျွန်တော်ကိုတော့တော့လူမျိုးကြီးအမကန်တဲ့ကစက္ကနာရှိတာလူမျိုးကြီးအချိန်ကြီးထပ်ဖြစ်နေတာနော်ကျွန်တော်တောင်းဆိုချင်တာကျွန်တော်တို့ကိုစိတ်ချလုံုံနဲ့ဘဝလူမျိုးကြီးတစ်ပြည်ရအောင်လုပ်ပေးဖို့ကျွန်တော်တို့ဟိန္ဒူတွေသူတို့လောလောဆယ်လက်တော်သာဝတ်နေရေးမပြေလည်မှုကိုခုခုဆီကျင်ပေးဖို့ပေါ့နော်
ဒေသခံတွေပြန်လည်နေရာချထားရေးလိုအပ်တဲ့အကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဟိန္ဒူဗဟိုအဖွဲ့ကအသင့်ရှိကြောင်းနိုင်ငံတော်တိုင်းမင်္ဂအပါဝင်သက်ဆိုင်ရာကိုတင်ပြထားတယ်လို့လည်းဟိန္ဒူဗဟိုအဖွဲ့ချုပ်ရဲ့အတွင်းမှုကပြောပါတယ
်ဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ကတွဲဆက်ပြီးတော့အ
ဲ့
တော့နိုင်ငံတော်အစိုးရဘယ်လိုလုပ်နေလဲကျွန်တော်တို့ဘာလုပ်ပြရမလဲကျွန်တော်လည်းပြောတယ်ဒီပြန်လည်ဒီပေါ်ရင်းချင်းကမှကျွန်တော်တို့လူရင်းသုံးပါသူသွားတဲ့လူတွေမြို့မဲ့တွေပါလေကျွန်တော်တို့ဒီလိုပြန်ခေါ်ဆင်ပါလေအញ្ញာနဲ့ကျွန်တော်စာရေးထားတာရှိတယ်အဲ့ဒါကြီးကတော့ကျွန်တော်တို့ဒါနိုင်ငံတော်အစိုးရကြီးပြင်ထားတယ်ကျွန်တော်ရန်ကုန်မှာရှိတဲ့မိဘမဲ့ကလေးများအကြောင်းဟိန္ဒူမိဘမဲ့ကလေးများအကြောင်းတောင်းပါကျွန်တော်တို့စင်ငင်မှာလည်းရှိတယ်ဘကိုတိုင်းကြောက်တကားမျိုးနဲ့အဲ့လိုကျွန်တော်တို့ခေါ်ချင်ပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြင်ထားပြီးဘိုးဘွားရိတာဆိုလည်းကျွန်တော်တို့ရန်ကုန်မှာဟိန္ဒူဘိုးဘွားရိတာတွေရှိပါတယ်အဲ့ဒါကြီးလည်းခေါ်ချင်ပါတယ်ဆိုပြီးကျွန်တော်တို့ပြင်ပြထားတာရှိတယ်အဓိကသူတို့ပြဿနာစာဝတ်နေကြီးပဲနော်ဘဝလုံးလုံးကြီးပေါ့အဲ့နှစ်ခုကိုတို့ကအဓိကတောင်းဆိုစာဝတ်နေရတော့တော်တော်ခက်ခဲပြစ်ဆိုရလဲထောက်ပံ့ပါလေပြေးပါလေဒါမဲ့တို့ငွေထားတဲ့လူကြီးနဲ့တို့ငွေသားလူနဲ့နှစ်ရက်စာရှိရင်နောက်နှစ်ရက်စာဘယ်လိုလာမလဲဆိုတော့စိတ်ပူပန်မှုနဲ့အဲ့လိုနေနေရအောင
်အခုလက်တလောအချိန်ဒီမှာတော့ဒုက္ခသည်စခန်းတွေကနေရရင်ကိုပြန်လာနေကြတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်မျိုးသက်ခမီးတိုင်းနဲ့စတဲ့ဌာနေတိုင်းရင်းသားတွေအတွက်လည်းပြန်လည်နေရချထားရင်းနဲ့အိုးအိမ်တွေပြန်လည်တည်ဆောက်ပေးတဲ့အစီအစဉ်တွေဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေနေရချထားရင်းအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရချထားရင်းနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ကော်မတီဒုတိယဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒီကကတော့နည်းစုလေးတွေပါဥမာမျိုးတို့တဲ့တို့ဒိုင်းနဲ့တို့ဆက်တဲ့ချင်းအဲ့လိုတိုင်းရင်းသားလူနည်းစုလေးတွေပြောကူတော့ကျွန်တော်တို့ဟိုဟာတိုင်းရင်းသားရွာလေးတွေလုပ်ပြီးဖို့ပြင်နိုင်နေတာပေါ့တို့နဲ့လေဟိန္ဒူကတော့မြန်မာရဲ့လူကြီးများတော့လေဟိန္ဒူကိုသူတို့မူလားသာမာပဲဟိန္ဒူရောအဲ့ဒီအိုးရင်းဆိုအိုးရင်းမှာပြန်သူစောင့်နေစားပြီးတော့အဲ့ဒါကိုပြန်လုပ်ပေးနေတယ်သူတို့မူလနေရာရှိတဲ့သူတို့စိတ်ရောလူရောလုံးလုံးနေလို့ယူဆလို့ရှိရင်တော့အဲ့ဒီနေရာဒီမှာကျွန်တော်တို့နေရာပြန်ပေးတယ်သူအဲ့ဒီနေရာဒီပြန်သွားနေကြပြီလေသူတို့နေရာတွေပေါ့ဟိုနိုင်ငံတကာကကူညီထောက်ပံ့ထားတဲ့ပစ္စည်းတွေမှာအိန္ဒိယလူသားတွေအားလည်းဆိုတရက်ပြန်မှလည်းသွားပြီးတော့ဟိန္ဒူတွေကိုထောက်ပံ့ထားပေးတယ်ဒီနောက်ထပ်လည်းပြန်ဝင်လာတဲ့လူများအတွက်ကိုလည်းအဝိစားအစားပေါ့နော်ပြန်လည်းထောက်ပံ့မှုဆိုကျွန်တော်တို့ကျုပ်ကလူရတန်းနေတဲ့နေရာရှိတော့စနေနေ့အောင်လုပ်နေကြတယ်အဲ့တော့လုံလုံနဲ့ပတ်သက်လို့လည်းပြဿနာလုံလုံကြီးနဲ့တာဝန်ရှိတဲ့လူတွေကလည်းဆောင်ရွက်နေကြပါတယ်
နေထိုင်ရေးအပြင်ဒေသခံတွေနေစဉ်ပုံမှန်လောက်ကင်စားတော့နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လဲပတ်နေရေးအတွက်ကတော့အခက်အခဲဖြစ်နေကြဆဲပဲလို့ဥကြော်သူကအခြေအနေကိုရှင်းပြပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်းတော်မြို့တွေကနေဘေးလူရကိုထောင်ထဲခြေတဲ့ဟိန္ဒူဘာသာဝင်တွေတိမ်းဆောင်သွားကြပြီးသူတို့တွေကတချို့ကဘင်္ဂလားဒေ့ရှ်ဘက်ကိုလည်းတိမ်းဆောင်သွားခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ရတယ်ဆိုတဲ့သတင်းတွေအစိုးရဘက်ကထုတ်ပြန်ခဲ့တယ်လို့ကြာရည်သူမိသားစုတွေနဲ့ဟိန္ဒူဘာသာဝင်တွေအဓိကလိုအပ်ချက်တွေနဲ့အခက်အခဲကိုသိရှိနိုင်အောင်လဲဒုက္ခသည်စခန်းတွေမှာရှိတဲ့နေရွှန့်ခွာဟိန္ဒူဘာသာဝင်တွေစီကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုကကွင်းစင်းမေးမြန်းခဲ့တယ်လို့အခုပြန်လည်နေရာချထားရေးကိစ္စတွေနဲ့ပတ်သက်လို့လဲအဲ့ဒီဒေသတွေကိုထပ်မံသွားရောက်လေ့လာဖို့ရှိတယ်လို့သိရပါတယ်ရှင
်မဆုမဆုစီတင်ပြခဲ့တာပါရှင်အခုတော့မြန်မာတခွင်စီစဉ်လက်ဖြစ်ပါတယ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်တစုံတရာအထောက်အကူဖြစ်စေမဲ့မြန်မာလက်မှုထွက်ကုန်ပစ္စည်းတွေထုတ်လုပ်ရမှာကုန်ကျန်းရရှိဖို့အခက်အခဲတွေအပြင်ပို့ကုန်စီးမင်းတင်းကျပ်မှုတွေမျိုးဆက်သစ်တွေထက်ကမြန်မာလက်မှုလုပ်ငန်းကျွမ်းကျင်သူတွေရှားပါးလာတာတွေကြောင့်နိုင်ငံတကာတန်းဝင်ထွက်ကုန်တွေထုတ်လုပ်နိုင်ရေးအခက်အခဲဖြစ်နေတယ်လို့မြန်မာလက်မှုထုတ်လုပ်သူတွေကပြောကြပါဗျကုန်ကျန်းကိစ္စဖြေရှင်းဖို့အသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းပြုလုပ်နေပြီလို့ဆိုပါရယ်မြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာလက်မှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုချိန်မှာ မြို့သားပို့ကုန်မဟာဗျူဟာနဲ့ထည့်သွင်းဆောင်ရွက်သွားဖို့အစိုးရလက်မှုပညာလုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာအသင်းအဖွဲ့တွေကဆောင်ရွက်နေကြပါတယ်။လက်မှုအနုပညာပစ္စည်းတွေကိုတနေရာထဲမှာပြသနိုင်မှုအတွက်လည်းလက်မှုအနုပညာစင်တာတည်ဆောက်ပေးဖို့နိုင်ငံတော်အစိုးရကိုမြန်မာလက်မှုအနုပညာအသင်းကတင်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကထွက်တဲ့လက်မှုအနုပညာပစ္စည်းတွေကိုနိုင်ငံတကာပြပွဲတွေမှာတွားရောက်ပြတာတဲ့အခါအဖိုးတန်ကျောင်းရဲ့ရတနာတွေရှေးဟောင်းပစ္စည်းတွေမဟုတ်ရင်လွတ်လွတ်လပ်လပ်ပြခွင့်ပြုဖို့တက်မှတ်ပြထန်းထားတဲ့ဥပဒေတွေမူဝါဒတွေကိုဖြေလျှော့ပေးဖို့လိုအပ်နေတယ်လို့လက်မှုအနုပညာလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။အဲဒီလိုဖြေလျှော့ပေးလိုက်ရင်နိုင်ငံတကာဈေးကွက်ထဲကိုထိုးပေါက်ဝင်ရောက်နိုင်မှာဖြစ်ပြီးဈေးကွက်ရှိလာတဲ့အတွက်လည်းအလုပ်သမားတွေကိုအလုပ်ပေးထားနိုင်မှာဖြစ်တာကြောင့်မျိုးဆက်တက်တွေလည်းထွက်ပေါ်လာမှာဖြစ်တယ်လို့ပြောဆိုနေကြတာပါ။မြန်မာလက်မှုအနုပညာအသင်းဥက္ကဋ္ဌဦးတာတို့ကတော့အခုလက်ရှိမြန်မာလက်မှုအနုပညာလုပ်ငန်းရဲ့မျိုးဆက်တက်ရှားပါမှုနဲ့တခြားအခက်အခဲတွေအကြောင်းကိုတော့အခုလိုပြောပြပါတယ်။
ကျွန်တော်တို့မှာအရင်တော့ဆိုရင်အလုပ်ရုံမှာဟိုအလုပ်ရုံအလုပ်သမား30-40လောက်ရှိတဲ့ဟာတွေကအခု50-60ယောက်လောက်နဲ့တော်တော်လုံနေရတယ်။ဘာကြောင့်လဲဆိုတော့ဈေးကွက်မှာလည်းဒါနိုင်ငံတော်ဘိုင်းမှာလည်းဟိုအကူပြောင်းကာလပေါ့နော်စနစ်တစ်ခုအကူပြောင်းတဲ့အချိန်မှာဒါဖြစ်လေဖြစ်တာရှိတယ်။အဲ့ဒါကိုကျွန်တော်တို့ကတီးခံပြီးတော့ကျွန်တော်တို့ကကြားကန်ကန်ပြီးအလုပ်လုပ်ရတယ်။အဲပြဿနာတော့အဲ့လိုပေါ့ကျွန်တော်တို့နည်းနည်းလေးအလုပ်လုပ်ရကန်ရတာအရင်လိုတော့တွတ်တွတ်လက်လက်အများများဆဆတော့ကျွန်တော်လုပ်လို့မရဘူး။အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကဒီအလုပ်သမားတွေရှားပါးတဲ့ပြဿနာရှိတော့ရှိတဲ့အလုပ်သမားလေးနဲ့ထိန်းချောင်းပြီးတော့အလုပ်ဟိုပါဘောနော်ဟိုကြွယ်ဝချမ်းသာဖို့မဟုတ်ဘဲနဲ့မပြိုလဲသွားဖို့ကျွန်တော်တို့ကကြားကန်ကန်ပြီးလုပ်နေရတဲ့အခြေအနေရှိပါတယ်။အရွယ်ကောင်းတဲ့လူငယ်လူရွယ်တွေပေါ့ယောက်ျားမင်းကလေးတွေအားလုံးကတစ်ဖက်နိုင်ငံသွားနေအိမ်နီးချင်းတိုင်းပြည်အဲ့တော့ကျွန်တော်တို့လုပ်ငန်းတွေမှာလည်းအခုရင်ဆိုင်နေရတာဒါလုံသားရှားပါတဲ့ပြဿနာကျွန်တော်တို့ဒီပညာတွေသင်ပေးတယ်ပညာရှင်တွေဖြစ်သွားတယ်ပညာရှင်ဖြစ်လို့ရတဲ့ဝင်ငွေနဲ့ဟိုဘက်မှာကြာပန်းသွားလို့တာအိန္ဒိချင်းတိုင်းပြည်မှာအဲ့ကြာပန်းလို့တဲ့လောကကတွေမြင့်နေတယ်မြင့်နေတော့ကျွန်တော်တို့ဒီလုပ်ငန်းပိုင်းမှာတို့ကဟိုငွေကြေးကအဲ့လောက်မရဘူးမရတဲ့ခါကျတော့အပြင်ထွက်သွားတာများတယ်များတော့ကျွန်တော်တို့ကဒီရှိတဲ့လူလေးနဲ့ထိန်းချောင်းပြီးတော့ပဲကျွန်တော်ကလုပ်နေရတော့ကျွန်တော်တို့မှဒီကုန်ញမ်းပြဿနာလည်းရှိသလိုအဓိကကြနေတာတော့အဲ့လုံသားရှားလာတဲ့ကိစ္စပေါ့နော်အဲ့ဒီပြဿနာလေးကိုကျွန်တော်ရင်ဆိုင်နေရတ
ယ်မြမလက်မှုအနုပညာကဏ္ဍမှာစီးပွားဖြစ်ဆောင်ရွက်နိုင်မဲ့တစ်လက်မှုအနုပညာကဏ္ဍနဲ့ချိန်ဝါလက်မှုအနုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့လက်မှုအနုပညာရှင်တွေအတွက်ကုန်ញမ်းရရှိဖို့အခက်ခဲနေတာကြောင့်တက်တော်ဦးစီးဌာနကတာဝန်ရှိသူတွေနဲ့ညီနိုင်ဆွေးနွေးမှုတွေပြုလုပ်နေကြပါတယ်မုံကြီးနဲ့ချောင်းဆောင်မျိုးနဲ့ရွာလွတ်ကြေးရွာမှာစီးကံလုပ်ငန်းကိုနှစ်ပေါင်း40ကျော်လုပ်ကင်လာတဲ့ဥမန်းငွေဝင်ကတော့ကုန်ကျမ်းမရတဲ့အတွက်ဘလို့အခက်အခဲတွေဖြစ်ပေါ်နေတယ်ဆိုတာကိုအခုလိုပြောပါရစေ
။ဒီဒေသကထွက်တဲ့ပုံများကြတော့လုံလို့တော့ရရတယ်။ဒါမဲ့ကိုယ်နိုင်ငံကရှိနေရသားနဲ့နော်ဟိုလာကြဒီဒီဘနိုင်ငံရာသူကိုပြဖို့ဟာ quality မပြည့်တဲ့အစားအသောက်တွေနဲ့ပဲကိုလုံနေရတယ်ဆိုတော့နာမည်မရနိုင်ဘူးပေါ့။အပအမြင်နေတယ်နော်။ဒီလိုမျိုးပထောက်သားနဲ့ရင်းလိုက်သားတို့လိုမျိုးဆိုရင်တော့လောက်ရမယ်ဆိုရင်တော့ပူတော့အဆင်မြင့်မှာပေါ့အဆင်မြင့်တော့ပူလဲနာမည်ရတဲ့နိုင်ငံတော်ကလေနာမည်ရမှာပေါ့အဲ့လိုသဘောမျိုးပါဒါမဲ့ဒီကထုတ်လုတဲ့ဟာကအထွက်နေတယ်ပူပူကမလောက်လောက်ဘူးအဲ့လိုမျိုးဖောက်တယ်တွေကဒီနောက်ပိုင်းကျတော့တရားလေးပွေလာဧည့်တယ်လေဒီရောက်လာတော့ဟိုကိုလေးမပုတ်ဖြစ်တော့ဘူးအဲမန္တလေးဘက်ကိုအခုတို့မှန်နေတာပေါ့အဲပြည်သူကဒီကအထွက်နေနေတယ်ဘာလုပ်တဲ့ဟာကလေဒီ quality ကအပြည့်ဆိုတော့ဟိုလက်ရဦးတော့မလျှော့ဘူးပေါ့နော်ဒါမှစားဆုံးသူတွေကသူတို့အများအားညှော်နေမှာပေါ့အဲလိုတွက်ပြီးတော့လောက်တာကိုလုပ်ငန်းကိုပေါ့နော
်အခုချိန်မှာနေဆက်ဒေတာတွေကတဆင့်လက်မှုအနုပညာပစ္စည်းတွေကိုပြပကိုတင်ပို့တာမှာအိမ်နီးချင်းနိုင်ငံတွေနဲ့ရှင်းပြီးကပ္ပဈေးကွက်ကိုမဝင်ရောက်နိုင်တဲ့အပြင်ကုန်ကျန်းမရရှိရနဲ့ကုန်ကျန်းဈေးတို့မြင့်တက်တာလွတ်လွတ်လပ်လပ်တင်ပို့ခွင့်မရှိတာတို့ကြောင့်လုပ်ငန်းရပ်ဆိုင်သွားတဲ့လုပ်ငန်းရှင်တွေလည်းရှိနေပါတယ်ဒါကြောင့်မြန်မာလက်မှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အစိုးရဘက်အပိုင်းကဘယ်လိုတွေဆောင်ရွက်ပေးတင်လဲဆိုတာကိုတော့ဦးတာလူကအခုလိုပြောပါတယ
်။နိုင်ငံတကာပြပွဲတွေမှာကျွန်တော်တို့ပြကန်းလေး standard book ဆိုတာ survey ပတ်လဲလို့ပေါ့နော်။အဲ့ဒီခန်းလေးတွေမှာကျွန်တော်တို့မြန်မာတွေသွားပြရင်ကျွန်တော်တို့ဒီဘက်ဒပိုင်းတန်နိုင်ဘက်တည်ရသွားတယ် 20kg 30kg ပေါ့နော်။အဲ့လိုလေးတည်ပြီးတော့ကျွန်တော်တို့ကပါသလောက်လေးကိုခင်းချင်းပြသအဲ့တော့ဘာလဲဆိုတော့အဓိကသူများဒီအာဆီယံနိုင်ငံတွေပေါ့ဥပမာဗဘူးဆိုတာလေးကိုကျွန်တော်တခုပြောချင်တာပေါ့နော်ဟို VNN တို့ Laos တို့ဆိုရင်အဲ့ဗဘူးရုပ်ကြီးတွေ AMA ကြီးတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအရွယ်စားတွေကြီးမားတယ်အရေးအတွက်တွေအများတယ်အဲ့ဒါတွေကိုလာခင်းချင်းပြသတဲ့အခါကျတော့ကိုယ်တမိုင်းတိုင်းပြသတဲ့ဟာအားမရှိဘူးမက်ဆေ့ချ်မရှိဘူးပေါ့နော် attraction မရှိဘူးအဲ့ဒါတွေကကျွန်တော်တို့ကအဲ့ international exhibition တွေမှာသူကျွန်တော်တို့ကမျက်နှာငယ်တယ်အဲ့တော့သူတို့ကဘာလို့ဒါမျိုးတွေလဲဆိုတော့သူတို့ကမြန်မြန်ပို့နိုင်တယ် သူတို့နိုင်ငံတော်အစိုးရကူညီပံ့ပိုးမှုတွေသူတို့ရဲ့ထုတ်လုပ်တဲ့ပေါ်တွေမှာမူတည်တယ်ကျွန်တော်တို့မလုံနိုင်ဘူးလားကျွန်တော်တို့ဘက်မှာလည်းလုံနိုင်တယ်အဲ့တော့နိုင်ငံတော်အစိုးရလည်းပြောသလိုပေါ့ဒီ exhibition တစ်ခုလုပ်မယ်ဆိုရင်ဒီ ancient နိုင်ငံပေါ့ဒီနိုင်ငံရဲ့ချမ်းမှရှိတဲ့မြန်မာတန်ရုံမြန်မာတန်ရုံကနေပြီးဒီမြန်မာ exhibitor တွေရဲ့ပစ္စည်းတွေကိုကြိုတင်ပြီးတော့ container တွေနဲ့ပို့ပေးထားနိုင်မယ်တန်ရုံကနေပြီးတော့ကျွန်တော်တို့စီစဉ်ပေးနိုင်မယ်ပြာခန်းတွေမှာခန်းခန်းနာနာကြီးတွေခင်းကျင်းပြသနိုင်မယ်အဲ့ဒီအပိုင်းတွေကိုနိုင်ငံတော်ကနေပါဝင်ပြီးတော့ဟိုဟာဆောင်ရွက်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့သူများတွေနဲ့ပခုံးချင်းရှင်နိုင်တဲ့အဆင့်ရောက်လာပြီးတော့ဒါ export market တွေလည်းကောင်းလာမှာပေါ့နော
်လက်မှုအမှုပညာရှင်တွေကတော့အစိုးရအနေနဲ့မြန်မာလက်မှုပညာကဏ္ဍတိုးတက်အောင်အခုထပ်ပိုပြီးစီစဉ်ဆောင်ရွက်တင့်နေတယ်လို့ပြောဆိုနေကြပြီးမျိုးဆက်တစ်တွေထွက်ပေါ်လာစေဖို့အတွက်လည်းလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတင်နန်းပေးတာတွေအလုပ်ကိုင်ဖန်တီးပေးတာတွေလှုပ်ဆောင်ပေးတင်တယ်လို့ပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
အပစင်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနှားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးရသည့်အတွက် Taylor Swift တီဆိုထားတဲ့ Last Christmas အချင်းကိုနှားဆင်ကြရအောင်ပါရှင်။Sweet ဒီဆိုထားတဲ့ Last Christmas တချင်ကိုနှားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်စနေနေ့ည view မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေး line ဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရရဲ့လီလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှပဲမြန်မာတရင်သမား2ယောက်အဖမ်းခံရတဲ့တရင်လည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့တရင်မီယာလောကမှာအတဲကျတဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တန်တစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့တရင်မီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘယ်လိုလိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတော့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်တွေလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားတွေကိုအရင်ရေးပြီးသားတုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထဲမှာကျွန်တော်တို့ပြန်ပြီးတုံးသက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတို့ရေးပြီးသားအပြင်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံးသက်နိုင်မလဲဆရာအ
ဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆောက်ရုံလာတယ်လို့တော့ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ကိစ္စသတင်းယူရေးကိစ္စဆိုရင်ရခိုင်မှာလူလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအလောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူနေဆက်ဆက်တာပေါ့နော်သတင်းနောက်တစ်ယောက်အဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးကြီးအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီတော့မှစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါအဲနိုင်ငံရသတင်းတော့ဒီနဲ့ဒါပြည်တွင်းကကျွန်တော်တို့ဒီစကပြန်ပေါ့အဲ့ဒါတွေကိုလည်းဖမ်းဆီးထားတာရှိတယ်ထောင်လုံးချတာချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမဲ့ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ငုံတိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွတ်ယူသွားတယ်လို့တော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူတော့ဒီလူခွေလှူရှာတဲ့ရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုဟိုမြန်မာနိုင်ငံမှာထိတွေ့နေရသမျှပေါ်လေလက်လန်းမီတလောက်တုံးတက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဟိုဆိုးလာတာပေါ့ကျွန်တော်ဥစည်းတော်ငင်ပြောတာကိုထောက်ခံနေတာဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်သိခံရတာတို့ထုတ်သိခံရတာစတဲ့အခြေအနေတွေပေါ်လာတော့ကျုပ်ပြောရင်တော့ဘောဇက်ကမှအခြေအနေတော့ဆိုးလာတယ်ပြောရမယ်ကဆောက်ဆောက်ကယူကျွန်တော်တို့မလုပ်ပါမလုပ်နိုင်ဘူးပေါ့နော်ကျုပ်မယုတ်သိနိုင်ဘူးကျင်းတဲ့အနေအထားပဲရောက်လာတယ်ပူတော်မှတရားဆုံးလို့လွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒါပြန်သတိပညာပြည်နေလို့ကိုဖြင်းခံတာလို့ကျွန်တော်ဆုံးပါတယ်က
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့2019ခုပြန်သုံးသပ်မယ်ဆိုလို့ရှင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆက်ရုပ်သွားတာတွေ့ရလား
အဲကျွန်တော်ဒီမီဒီယာပုံမှန်ကတော့ဒီဆက်ရုပ်ပြောရလို့ကျွန်တော်ပြောပါလိမ့်မယ်ဒီကျွန်တော်တို့အနေနဲ့ဒီတတ်မှတ်ထားတဲ့စံခုလေးမျိုးတွေကဒီပုံမှန်ကိုကြည့်ကြရမယ်ဘာဒီမီဒီယာတွေတက်ရတဲ့ကိစ္စတွေဟာမျိုးအခုတော့ဆရာကဆွေးနွေးလို့ပြောရလို့ကျွန်တော်ဒီခါကြီးဆက်လို့ဟာဒီမှာဆွေးနွေးရလို့ဟာယူဒီမီဒီယာကိုဒီလိုမျိုးပြီးရတဲ့ကြောင့်မို့လို့ဒီကျွန်တော်တို့ဒီမီဒီယာတစ်ခါဆောင်းနေဖြစ်သွားနေတာမျိုးလည်းဖြစ်တယ်ဒါတော့အခုကလည်းဒီတောင်းတာကိုလေလေလောက်ဆိုတော့တော်များဖြစ်တယ်ကျေးဇူးတင်ကျော်ဒီဒီနေ့ညရပြီးသွားပြီးလို့ရပြီးသွားပြောလို့ရှိရင်ဒီအရုံးရလေးကျွန်တော်တို့ဆောက်ရကျွန်တော်ပြောပြပါဦးဒီတိုင်းလေးကြီးပေါ်ပါလေကျွန်တော်ပြောပြတယ်ဒီလိုလည်းပြနေအောင်ဆိုပြီးကြတယ်တဆောကျွန်တော်ပြောလာတာရှိတယ်အဲဒီဒီနေ့ညရကဒီကော်ဖီချိတဲ့နေရာမှာတွားပြီးတော့ကျွန်တော်ဒီဒေသဖြစ်တဲ့နေရာမှာတွားပြီးတော့ဒီတရုံးမီနယ်လေးရဲ့ခါကြတော့ဒီဒေသရဲ့မီဒီယာရဲ့အကြံဉာဏ်ကိုကြွားရတဲ့ခါကြတော့ဒီကဘာပါလေဒီကုတ်တွေကဒီတစ်ဖက်ကလည်းဖတ်တဲ့ခင်ဗျကြွားရတယ်ကုတ်ပြေးတာကြောင့်လေဒီဖူးရပြီးတဲ့တရုံးမီနယ်လေးကယူပြီးကြွားရတဲ့ခါကြတော့ လည်းလို့ဖြစ်ဖြစ်ကိုနေဆိုင်ပိုင်းတော့ဆိုရင်ကိုကျေမီးပြည်ဖက်ရလိမ့်မယ်အဲ့တော့ဒါမျိုးကလက်ထဲမှာအဖြစ်ဖြစ်တဲ့ပြဿနာမျိုးဆိုဒီနေ့ကဒီတရိန်တော့ဒီကဘူပို့ပြီးတော့ဒီတရိန်လုံးလက်ဖွဲ့တော့ကျွန်တော်ဒီဖို့ရနေစားနေရပြောရတယ်ကိုတို့တော့ဒီတရိန်မျိုးကဒီဟိုအော်ဒီလာကမှာဆူရှင်နေဒီဟိုလာကြောက်ရွံ့ကြမှာတကယ်ကြီးကလာပြောလို့ဒါကိုဖြစ်ဖြစ်ဒါပေမဲ့ကျွန်တော်ကောက်တူကိုတက်တာမျိုးရှိတယ်ဒါမျိုးဒါကြောင့်မလို့အခုကဒီဘုတ်ဒီလိုတဲ့တကယ်ကြီးရာကိုဒီဟိုပြဖို့မလို့ချင်တာဘယ်လိုလဲဒီလိုရတာဒါမျိုးပြောကြရစီနေလာဆောင်မျိုးကြည့်ကျွန်တော်ဆက်လာလာမျိုးရှိတယ်အဲဒီကျွန်တော်ဒီတကယ်ကြီးကိုကြည့်ကြဆက်နေရတယ်ဒါဆိုအေးဒီပိုင်းလေးတွေတော့ဒီမရှိဘူးအဲ့လိုမရှိတင်းကကျွန်တော်ဒီဒီရီဇော့ကဒီအများကြီးနေတာရှိတယ်အဲ့တော့ကျွန်တော်ကအစ်ကဘာလဲဒီကားလေးဆိုကျွန်တော်ကဆေးဖိုးရဖြစ်နေကိုပြန်ဖြစ်သွားတယ်အခုကဒီရဲ့ကလေးလေးကအခုကတော့ဝင်ကြောင်ဖြစ်သွားလို့ရှိတာကျွန်တော်ပြည်သူတွေကဒီဒီမိုကရေစီဒီရတဲ့လည်းကျေချက်တဲ့ပေးတဲ့အခုရောက်ပြောလို့မီဒီယာကိုကျွန်တော်ဆုံးဖြတ်ရမှာဖြစ်သွားလိမ့်မယ်။ဒါတော့ဒီဒရင်းလို့ကိုဖန်တီးရတာဒီပြည်သူတွေဟာမျိုးကဒါဒရင်းလို့ရှိနေပြီးပြောလို့ရတယ်ဒါကိုဖန်တီးပြည်သူတွေကဒီဒရင်းလို့ဒီဒီမီဒီယာကိုကိုကူဆက်ဆက်ဆက်ဆက်ပြောနေအောင်ဖြစ်သွားလိမ့်မယ်။ဒါတော့ကျွန်တော်ငါတို့ဆက်ဆံမေးပေါ်ကိုပြောနေကြရတယ်ဒီကိုရိုင်းဘဝတခုသူမကြိုက်တဲ့ဒီလိုကြောင့်ဒီအခက်ငယ်မှာလာဆိုရဲသူတို့ကတော့ဒီဒီဒရင်းလို့ဒီမီဒီယာရဲ့မီဒီယာရဲ့ခါကြမ်းတွေခဏလေးခါကြမ်းရှိတယ်ဒီကောင်ထုတ်လိုက်တဲ့ကြော်လေးရှိတာပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့မျိုးရေးချက်လာသိကြည့်ရဲအဲဒီထုတ်ပြောမယ်ဆိုလို့ကျွန်တော်ဒီနောက်ဆက်ခွင့်ရတော့ဒီတင်းလက်ခွင့်ရဲ့ပတ်သက်ပြီးအများကြီးဖြစ်တတ်တာမျိုးရှိတယ်လို့ပဲကျွန်တော်ပြောပါပါမယ်
โอเคเจซูပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်အနေနဲ့တော့ဒီတရင်တော့ဖမ်းတဲ့ကိစ္စကနော်ဘုဘုဇိတော်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်တို့အားလုံးကတို့မတရားလုပ်ထားတာပဲကျွန်တော်တွေ့ရတယ်ကတို့ပြောတာဆိုတာကတစ်ဖက်သားဆွတ်ဆွဲတယ်ဖက်သားဆွတ်ဆွဲတယ်လောက်တာကတော့ဘောင်းမြန်ဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာဘာလို့လဲဆိုရင်တော့အခုတရင်တော့တွေရောမွေးနာတို့ကအရင်တားစီရတယ်တားစီမှတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်တော့ထပ်ဖမ်းတဲ့ခေတ်ကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးမားတဲ့ခေါင်းဆောင်ဖြစ်ပဲဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗ
ျโอเคကိုသီးလည်းမွေးချေစုပါဆိုတော့သူကျွန်တော်ဆရာဦးစီသူကအမြင်ကိုပြန်မေးချင်ပါတယ်ဆက်စောဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမို့ဟိုအစာပိုင်းမှာထည့်ပြောသွားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information တို့လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နဲ့ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းနဲ့မှာဟိုပိုဆိုးလာသလားဟိုတရင်ပုံစံတိုင်းရှိမျက်ရှိနေသလားဒီအခြေအနေမှာနှိုင်းရှင်ကြည့်မယ်ဆိုရင်2019ခုနှစ်တည်းမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အရင်တုန်းကအချိန်တွေထက်တော့မှဟိုပိုဆိုးလာတယ်။ရခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယိုးကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီတက်ကိုသွားမယ်ဆိုရင်လည်းအချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အချိန်မျိုးတွေရှိတယ်။နောက်နိုင်ငံသားကပတင်းလာရွေးလူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပိပေးအကြောင်းကြားပြီးတော့မှအသွားလာတဲ့တောင်မှအဲ့လိုရံပြုတ်ခံရတယ်ရှိတယ်။အဲ့လိုအနေအထားမျိုးမှာသက်ဆိုင်ရာအဲ့မှာရဲတပ်ဖွဲ့ဝင်တွေတော်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့သတင်းရယူရေးကိုဆက်ပြီးတော့မလုပ်ခိုင်းပဲနဲ့သူတို့ report တွေပါတင်တဲ့ခါမှလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေပဲရှိတယ်အဲ့လူတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းပြည်ပိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမ္မတဦးသိန်းစိန်လက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြိုင်ဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားတဲ့အပြင်ကိုဝန်ကြီးဌာနအပီပီကလည်းတကယ်ဆိုရင်ဒီဟိုအဂရီလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နဲ့မြင်တာမှုရှိဖို့ဆိုရင်ဒီပြည်အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူးနောက်ခုနကတော့လို့ပြည်အချက်လက်ပြည်ပဝဲဆိုင်ရာဥပဒေကိုလည်းအတည်ပြုပေးတာမရှိဘူးမရှိတော့အခုလက်တွေ့ကျွန်တော်တို့ပြည်ယူတဲ့ခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာကမှလူသတ်မှုတစ်ခုဖြစ်သွားတယ်တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရဲစခန်းသမ်းမိလိုက်ရဲအကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တောင်မှမဖြေဘူးပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်အဲ့တော့ဒီနေရာမှာတို့အနေနဲ့ကလည်းရှင်းတယ်ဒီသက်ဆိုင်ရာဟိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကတို့မဖြေလဲဘာမှမဖြေဘူးတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတည်းကဟိုဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုရှိကိုအချင်းလေးဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ်
โอเคเชื่อว่าสรุปจริงๆที่เนี่ยมาเสียอุศิษฐ์เอาเมียทับยาตัวเราพอเลยที่โอ้โหตัวเรนติชิเป็นคนอุบลเนี่ยพัฒน์เลยโอ้โหจริงๆเสียโอ้โหอุตินทางอุตบอราที่เชื่อมาเลยจริงๆถ้าอุบลที่เป็นเนี่ยที่มีอาชีพดูติชิคนโอ้ตัวเรนอินโฟมิชันย้ายอยู่เป็นคนปีไหนหมดตัวมาอุบลยี่ยาไปลูกค้าแค่ไหนชินเลยลูกที่กี่สาวอุบลเจ้าเนี่ยโอ้อามาเข้ามาปีไหนอะไรเสีย
จริงๆมีน่ารักကျေရော်ဒါရီအူရီလုပ်ပြီးမှကိုပို့ဘူးကြ UD Asia လို့ခေါ်တယ်အဒီဗီဇန်လူခွင့်ရေးကြီးညာကရမ်းကပါပါတဲ့အချက်တွေပဲဗျာအဲ့ပါပါတဲ့ဒီလို့ဆို Freedom of Expression နဲ့ဆက်ဆက်နေတဲ့အပိုင်းမျိုးပေါ့နော်ဟိုအဲ့ဒါကြီးကိုမပေးနိုင်ဘူးတစ်ဖက်ကလည်းဘာဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆိုးရအဖွဲ့ကကြောက်နာတော့တာဗျာဝင်ကြီးတော့ကြောက်နာဘူးချန်နဲ့ဟိုဒီအငြင်းအတွင်းဝင်လို့ညွန်ကျုပ်ကိုညွန်မှုကအရင်လူဟောင်းနေတယ်အဲ့တော့သူတို့ကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ကျင့်သုံးနေတယ်ကိုလူတွေကလည်းအဲ့ဒါဒီလူတွေကိုကောင်းကောင်းကိုမကြိုက်တွဲကြိုက်တွဲနိုင်လို့မရဘူးဆိုအခက်ခင်းကတော့ဒါကဥပါပေါ့ဗျာဝီရပေါ့ဗျာစိတ်ဆန္ဒပေါ့နော်ဟိုဒီဟာကိုပြီးကျင်နေဆိုတော့လောလောကွင့်ပြီးရမယ်ပြီးကျင်နေဆိုအသိပေါ့နော်ကွန်မစ်တင်ပေါ့အဲ့ဒါရှိဖို့လိုတာဗျာအခုကတော့ကျွန်တော်တင်နေအဲ့ဒါရှိဖို့မပေါ်ဘူးဟိုဘာလို့ဆိုတော့ကိုယ်ကဆက်ဆက်ဒီပြောရလို့ရှင်ရကန်ကြီးကမှလည်းတရင်သမားတွေပိတ်တာဘယ်သူမှမလာဘူးဒါတွေကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးရဲ့ကိုနိုင်ငံကလည်းသိပြီးသိနေအကုန်လုံးတိုက်ခိုက်ပြီးတော့သူတို့ရအောင်လုပ်တော့တာကိုကသာအားလုံးကိုဝင်ဝင်ပေးခဲ့လို့ရှိရင်ဒါအခြေအနေပြောဖြစ်တာပေါ့ဗျာအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံပိတ်လာပြီးတော့ဒီလိုသတင်းလက်ခွင့်ဥပဒေမျိုးပြုလုပ်ဖို့စိတ်ကူးတောင်ရှိကိုမပေါ်ဘူးလို့ကျွန်တော်ထင်တယ်ဗျာ
โอเคเจซูว่าสรุปดีตะเกเรดีเดโมคราซีနိုင်ငံနေမှာတော့သတင်းမီဒီယာတွေကနိုင်ငံရဲ့မန်နိုင်တစ်ခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆေးရတဲ့လက်ထတုံးကတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟိုအားမပေးဘူးဆိုတော့ဒါကတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါပေမဲ့အခုရတားဆိုးကလည်းမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောမတွေ့ဘူးလားဆရာဦးတင်တန်း
ကျွန်တော်ကပြောရတော့ဗျာဒီအရင်စစ်ဆေးရတဲ့လက်ထတုံးကဒီပေါ့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့အကြက်ကိုဒီစီရဲ့သူတို့ကျန်းသူတို့သဘောထားရတာအစ်မဒါပေမဲ့အခုကျွန်တော်တို့ဒီလူမှုဆိုတာတက်လာတဲ့အပေါ်မှာကျန်းသူလူတွေသဘောမထားတော့ဘူးဒါပေမဲ့မိတ်ဆွေလူတွေမြင်ပုံမရဘူးရအဲ့ဒီကိုကျွန်တော်ပြောရတော့မလို့ဖြစ်နေပြီအခုလက်ရှိအနေထားရတော့လေ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်ကိုသက်ဆိုဝင်သဘောထားလည်းသိချင်ပါတယ်ကိုသက်ဆိုဝင်ဆိုတော့ကျွန်တော်ဒီအခုရတားဆိုးကတက်လာတယ်ဆိုရင်ပဲဒီသတင်းမီဒီယာလွတ်လပ်ခွင့်ပေါ်မှာအပေါ်လေဟိုသဘောထားတွေကဟိုအရင်စစ်ဆိုးကနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးတွေမြင်နေရလားဘယ်လိုသဘောရလဲ
ဒီဗမာတကယ်မကွာနေလို့ဒီလိုဒီရတားဖွင့်ပြီးဆိုလို့ရှိနေတာဟုတ်ဒီမီဒီယာလည်းကိုယ်တော်တော်ဒီတိုင်းလည်းကိုယ်ကျွန်တော်ဖက်တဲ့တောက်စုလာကြီးပြောစုလာကြီးဆက်စုတော်ဒီ online ပေါ်မှာလည်းဖြစ်နေတဲ့ပုံစံမျိုးကိုကျွန်တော်ဒီ full out two side view ကိုကျွန်တော်ပြနေတာမျိုးရှိတယ်။ဒါနဲ့ဒီ online ပတ်သက်လို့ဆိုရင်ကျွန်တော်ဒီတက်လာရေး solution နဲ့ဒီကြောက်ရွံ့မှုကိုဟာလို့ဖြစ်နေမှာမဖြစ်နေလို့ဒီတိုးရမျိုးရှိတယ်။အဲ့လိုဆိုဒီ gaming ရဲ့အခုလည်းဖြစ်တာမျိုးရှိတယ်။ဒါမျိုးကိုတော်တော်များများရှိတယ်။အဲ့တော့ဒီ gaming ဒီဟာကိုကျောင်းပြည်သူတွေကဒီလိုမျိုးတွေရန်သူများတွေတကယ်လက်ခံတာအခုမဟုတ်ဒီမိတ်ဆွေမျိုးစုတွေနေတာကတော့တကယ်ကြီးဖြစ်လို့ဘယ်လိုတို့တွေတော့ရှိုင်းဆိုတော့ကျွန်တော်ရရှိနေပြီလေအောင်ဒါပေမဲ့တကယ်ဖြစ်နေတဲ့ကလာဒီဒရင်းမီဒီယာတွေကဒီကျွန်တော်ဒီတိုင်းပြည်ပါတွေရဲ့ဥပဒေဆိုင်ရာမှာဖြစ်နေတာကျွန်တော်ပြောလို့မရအောင်ကျွန်တော်တို့ဒီအခိုင်အကျမှာမှာသူတွေကြီးကြီးလေးလေးဒီမီဒီယာတွေရဲ့ဆွဲသွားတဲ့နောက်ကိုဒီဖြည်းဖြည်းကိုတော့ပါသွားရဲဆိုတော့ကျွန်တော်တွေ့လို့ရတယ်အဲ့တော့ဖူးရတော့လာတယ်လို့ဒီမီဒီယာတွေရဲ့လေကြီးရှိရဲ့ဘက်ကလည်းဖြည်းဖြည်းလေးကတည်းကဆရာကြီးမှဒီခိုင်ကြတာမှကြီးလို့ရှိရင်ဒီဖြစ်ဖြစ်ဖြစ်ကျမှကျွန်တော်တို့ဒီမီဒီယာရနေပြီးတော့ဒါဟိုတလူအဖူရမီဒီယာနေစားပါဘောနော်အတင်းမီဒီယာတွေကိုကြီးလို့လာရှိပုံမျိုးတိုးရခါကြတော့ဒီကျန်တဲ့ဒီဒီမှာရှိမီဒီယာရဲ့အဲ့ဒီပုံမျိုးကိုဖျက်ဆီးပြီးကျန်ခင်ရပြီးကြီးရနေဖြစ်တယ်ဒါဒီရဲ့ချင်းမှာတော့မီဒီယာတွေကတိလို့ရတော့ဥပောက်ခေါ်ရတယ်မီဒီယာဘာဘီယိုဒီပုံမျိုးကြီးရလာကြီးရတဲ့အခါမှာဟိုပုံအောင်ပြန်သွားပြီးဖြစ်ဖြစ်တယ်ဒါကြတော့ဒီမီဒီယာရဲ့အခိုင်အမာကအရေးကြီးပါတယ်အဲ့ဒါဥပါတော်မှာဒီအရေးဘာကျေးဇူးတင်ကျွန်တော်တို့ဒီပုံစံတော့မရှိဘူးဆိုတာတကယ်လားဘူးဒီလိုရှိလို့ကြာဆိုရတာဒီလိုတရုတ်ပြီးတဲ့ဒီဟောမီလေးကဒီဖာမီလေးကြာတော့ဒီလိုကျွန်တော်ဒီမီဒီယာမှာတက်တော်လိမ့်မယ်အဲ့လိုဖြစ်ပြီးဆိုတော့ဒီဘလမကျွန်တော်ဒီဖြတ်ပြီးတော့ဒီဥပဒေကိုခတ်နေတာပေါ့တော့ဆိုရတဲ့ကိစ္စမျိုးကျွန်တော်တကယ်ရည်ရွယ်ချက်ဖော်ပြချက်ကဒီမီဒီယာရဲ့တစ်ခုကိုပြောလို့ရတယ်ဒီမီဒီယာနေဒီလိုကိုယ်ကိုယ်သိရင်လည်းခရင်းချက်လည်းဒီဆိုတော့မူတဲ့လို့ဆိုလို့ရှိမှုလို့အဲ့ဒါမျိုးတွေကဆိုတာဆိုရတယ်ဆိုရပြီးတော့ဒီမီဒီယာဆိုရတဲ့ကြားထဲမှာဘယ်လိုဒီဟိုဟာ
တရင်ချက်တဲ့ပြည်လေးဒီဟိုစနစ်လိုရနေရလို့ဒီဆောင်လေးဆိုမျိုးလေးစိတ်ကားလို့ကြပြီးဟိုစိတ်ကားကြတာမျိုးဟိုအလုပ်နေတယ်ဒါပေမဲ့ခုကမီဒီယာကဆိုအဲ့လိုမျိုးတက်ဖိနေနေကြတော့ကျွန်တော်ဒီတခြားသောနည်းလမ်းတွေဖြစ်တဲ့ဒီဖိုးရနေပြီးတော့တရားကြည့်ပြီးတော့ information ယူရတာမျိုးကိုကျွန်တော်လုပ်လို့မရနိုင်တာမျိုးစိတ်ကူရအဲ့မှာကျွန်တော်ဒီတခြားနိုင်ငံတွေမှာဆိုလို့ရှိရင်အဖိုးရရဲ့လုပ်နေတဲ့ဒီအချက်လက်တွေအကုန်လုံးဒီအသုံးနဲ့ပတ်သက်ပြီးလုပ်နေတဲ့အချက်လက်တွေအကုန်လုံးမီဒီယာတွေကတော့ဒီပြည်သူတွေကပတ်သက်လို့ဆိုကြည့်တဲ့ချိန်မှာကြာပြီးယူပါလို့ဆိုပြီးကျွန်တော်ဒီမှာအဲ့မဲ့တန်းနိုင်မှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာရုပ်ခုဆိုတာမျိုးကတကယ်တော့အရှိန်ဆက်သွားမယ်ဆိုတာမသွားမယ်တက်ပြီးတော့ဒီပြည်သူကြောင့်လည်းမသွားမယ်တက်ပြီးတော့နောက်ကိုပြန်လည်နေတဲ့ပုံစံမျိုးမှာရှိတယ်လို့မြင်လို့ရပါတယ်ခင်ဗျာ
။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကို email တွေပို့ပြီးတော့ပေါ်ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိနေပါတယ်အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တပ်တနာရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျအ
ိုချိုရီအာနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရတဲ့အချိန်ရိုက်တာသတင်းတော်နှစ်ဦးကသတင်းရယူုံသာမကချိုးဝဲစာရစာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးယုံရယူသူကိုပါဖမ်းဆီးတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ဝင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာသတင်းအမှောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိတယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူးသို့တော်သတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးသွားနေတဲ့အမျိုးသားပြန်လည်တင်ပြရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလစ်လျူရှုပြီးမိမိတို့သတင်းရယူဖော်ပြရေးလောက်ကိုသာဆန္ဒစောင်းနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်ကျွန်တော်တို့ပြည်သူတွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုကြိုးစားပေမဲ့သတင်းဌာနအားလုံးအပေါ်မှာတော့ယုံကြည်မှုမရှိပါဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ဘဲသက်ဆိုင်ရာနိုင်ငံအစိုးရတွေအကြိုက်ဝါဒဖြန့်ချီသဘောတက်ရောက်နေလို့ပါပဲဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေသရောကန့်ကွက်နေသရောထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲအလားတူထုံးလွှင့်ချက်ကြီးတွေအများကြီးရှိပါတယ်။နောက်ဆုံးပြောရရင်သတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝတ်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူကိုပါအရေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
။ဒါတော့ဒီအမေရိကန်ပြည်သူစုကမောင်တပ်သနာပေးစာပါ။သူကတော့ဒီဖန်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုက်နာမယ်ချင်းဝတ်တွေပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းတောက်ကဆရာဘသူလဲဘာတာဝန်ယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တုန်းကလည်း AP သတင်းပုံမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေကိုထောက်ပြပြီးတော့သတင်းမီဒီယာတွေပုံမှာအထင်သေးအမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီတော်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့တွေအားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ခုနကတော့အဲ့ဒီမောင်တပ်ပနာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလုံငန်းလုပ်နေတာကမြန်မာနိုင်ငံသားတွေလုပ်နေကြတာလေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဇီယာသတင်းမီဒီယာဖုတ်ပြမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2012ရဲ့အရှိပိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအားလုံးပြည့်တဲ့အတိုင်းတစ်ကမ္ဘာလုံးပြည့်တဲ့အတိုင်းပဲဘာမှရေးလို့သားလို့မရဘူးရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလည်းရေးလို့မရဘူးလွှတ်တော်ရေးလို့မရဘူးတိုင်းပြည်လက်နက်ကန်ရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရဘူးအဲ့တော့အဲ့ဒီ2012ရဲ့အရှိပိုင်းမှာဒီပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့လိုမျိုးရှောင်ကွင်းပြီးတော့မှမင်းသားမင်းမီးသတင်းလေးတွေချက်သွန်ပေးသတင်းလေးတွေအဒါလေးတွေနဲ့ပဲဟိုလုတ်ကင်ခဲ့ရတဲ့အခါကျတော့2012လူလခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအပြည့်အစုံတွေဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနည်းပါတယ်ကျွန်တော်တို့တိုင်းပြည်ကမနေ့ကကျွန်တော်ကပြောတဲ့ကိစ္စမှဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ချင်မှဟုတ်ပဲဒီမှာတော့ဒေါ်ဆန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ဟိုကနတော့လို့ပေါ့နော်အကြောင်းချေရည်ရှိပါလိမ့်မယ်သူရဲ့ဒီဟိုဗာလေအပန်းနားထောင်တာအခက်ခဲရှိတာလို့ပါလို့အမင်းမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါပြီးတော့မှတော့ကနတော့ကတင်းတော့တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်ကနတော့ကကတင်းတော့တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP ကတင်းတော့တွေကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှအရင်ပြင်းမလို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်တို့ကသွားမယ်ပြင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့ ဟိုမိတော့မိဖို့ဖြစ်ပြီမပြီးပေါ့နော်ကျွန်တော်တို့နောက်မှာသာအသေးသေးပြရမှာဒါရီကဟိုထောင်ချောက်ရှင်ကြီးဖောက်ခံလာလားတို့မဟုတ်ရေယူလားဆိုတာကျွန်တော်တို့မသိနိုင်ဘူးအဲ့တော့အဲ့ဒီနည်းနဲ့ဖောက်ခံလိုက်ရတယ်ဖောက်ခံလိုက်ရတော့တစ်ခါရေတက်ဖွဲ့ရဲ့ပတ်သက်မှတ်ရတွေကိုကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့အမှပါလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရေတက်ဖွဲ့တွေရဲ့တိုက် မဲ့အချက်လက်တွေဆေးရင်ထဲမှာပဲပါတယ်လို့ကျွန်တော်နားလဲတယ်။တပ်ဖွဲ့ခုဖြစ်တဲ့ဆိုရင်တမတော်ဒုမုဒ္ဒါရေးတပ်ဖွဲ့ကသူသက်ဆိုင်ရာသူဒရင်ဌာနတွေကိုထုတ်ပြန်ပေးရမယ့်အချက်လက်ထဲမှာအဲ့တော့ဒီပါမထင်းနဲ့ဒီအချက်လက်တွေကိုကိုဖာသာကိုနိုင်ငံတော်ပြုတ်ဝက်ချက်ဘာညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီစာရွက်လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ဝက်ချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီစားပြပြီးတော့တင့်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်။ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူအတင်းရယူရအတွက်ကိုလှုပ်ယုံလှုပ်ရှင်လှုပ်ထုံလှုပ်ဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်
။ဟုတ်ကဲ့ဆရာကျေးဇူးပါ။ဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းတွေနဲ့လည်းနည်းဆွနေလာတော့ဆရာဦးသိန်းသန်းကိုဘေးချင်ပါတယ်။ဆောစောဒီ writer သတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင်ထောက်ပြသွားတာရှိပါတယ်။အခုသူတို့လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလျှို့ဝှက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆော်ရဆန်းန်းတွေကတကယ်ပဲပေါ့လေဒီအများပြည်သူမသိသင့်တဲ့နိုင်ငံတော်လျှို့ဝှက်ချက်လို့သတ်မှတ်နိုင်လောက်တဲ့အစင်တန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားလည်ကြည့်ရကျွန်တော်လည်းအဲ့ဒီသူတို့ဟိုပို့ပို့နိုင်ငံတော်လျှို့ဝှက်ချက်ဆိုတော့ပြောရတဲ့ဆရာကျွန်တော်အခုဦးစီဒီပါအောင်ပြောတာအကုန်လုံးထောက်ခံနေကြဘယ်လောက်အရေးကြီးတဲ့အကြောင်းအရာလေးသာဖြစ်ဖြစ်သိသင့်သိကြတဲ့အတိအသေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာအာနိုင်ငံတော်လူ့ဝတ်ချက်မူလို့ဘယ်သူမှအလိကိုမပေးဘူးဆိုတာကျွန်တော်လက်မခံဘူး။အဲတော့နိုင်ငံတော်လူ့ဝတ်ချက်အဥပဒေဆိုတာလည်းပဲသူကပြန်ထားတာရန်သူအမီမီလို့ပြန်ထားတာကရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့ဘုတ်တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျ။အဲတော့အခုကဒီအဲ့ဒီဥပဒေမှာပါတာကဒေါကူမန့်နော် statement တို့တော့ခါ sketch တို့ပုံနဲ့ပါတာဗျ။အခုကတော့ကျွန်တော်တို့ကပြန်ကြိုင်းမိတနာထုတ်ပြီးတော့တရင်ရပဲပြီးတာ။ဒါအကြောင်းလည်းဆိုတော့မသိဘူး။သူကလည်းကြမ်းတရားချင်းပြောလို့ချင်းဒီအောင်နဲ့အင်ဂျီတက်ကြွတာဒါနိုင်ငံတော်လူဝက်ချက်လေးတဲ့ဟာဒါဟုတ်တယ်မတိုက်ပွဲဖြစ်တဲ့တဲ့နေဒါထုတ်ကိုထုတ်ပြန်တဲ့ချက်လေးတွေဒါတွေကိုပုံမှန်နီးလန်းကြယူလာဟာကျွန်တော်နိုင်ငံတော်လူဝက်ချက်ဖောက်ချက်တယ်လို့နားမလည်ဘူးကြာဒါနိုင်ငံတော်လူဝက်ချက်ဆိုရင်အတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့ဖြစ်တဲ့တကယ်တမ်းကြတော့ဒီအာတိတ်စဉ်စစ်တက်ဖြစ်ပြီးတော့ဟိုဘောင်ဒသနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဟာတကားဒီကိစ္စမှာရတစ်ဖက်တငါဒီဗရင်ဌာနတွေကမတော်မလျော်လေးကြီးတဲ့အချိန်မှာဒီလိုမျိုးလုပ်နေတယ်။အဲ့လိုမတော်မလျော်ကြီးပြီးတော့ဒီလိုကြေကနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့သတင်းမီဒီယာနဲ့နိုင်ငံအဖွဲ့အစည်းဒါကိုမပြုခဲ့တဲ့အတွက်တစ်ဖက်သားဝါဒဖြန့်ဝင်ရတော့တာသတင်းမီဒီယာတိုင်းကသိုးနေတာမဟုတ်ဘူး။ပမာဏကြီးတဲ့သတင်းမီဒီယာလည်းပါမယ်၊ကိုယ့်ဘက်ကလည်းပါမယ်။အဲ့လိုပွားခွင့်လာခွင့်သတင်းရခွင့်ပြုခဲ့လို့ရှိရင်ဒီလိုဖြစ်ကိုဖြစ်မှာမဟုတ်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ဒီသတင်းလောက်ဒီဟာနိုင်ငံလူ့အချက်ကိုဖောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ကြူပြောတာတော့မဟုတ်ဘူးဒီတရင်ဌာနကထုတ်ပြန်ကြက်ကုကြံကြားရေးရတဲ့တရင်အရာဆိုရင်တော့ဒီလိုကြီးကြောင်တဲ့အစီရင်ောက်တာတိုက်ပွဲဖြစ်တဲ့အစီရင်ကိုကြူတာကချင်းရင်တော်တော်လေးကထောက်ဖြစ်တယ်တော်တော်လေးကဥပဒေပုံမှန်တုံးနေညှိစုံနေလို့ကျွန်တော်တို့မသိဘူးက
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးသစ်ကဦးလာထွန်းမှမဆုံမွန်ဖျက်ပြေးပါဦးခင်ဗျာ
ရိုက်တာသတင်းသမား2ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့1ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်မှန်ရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်2ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်1စစ်တပ်ကလုံးဝချုပ်ကင်ထားတဲ့ကာကွယ်ရေးဌာနအလုံးစုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအရက်သားအစိုးရကဗိုက်အငှားနဲ့ဓားထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါဒီနေ့သတင်းသမားလူငယ်2ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်းမွန်းပျက်စီးသွားမှာဖြစ်ပါတယ်အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်တရုတ်မှန်ကိုဖော်ပြလိုက်တာပါဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တည်ပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချဲ့သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါ colony ashen takhin rwe ga tain pai khan chon rwe apo malun san a makhan ye makhan nai aw tong kae de lat nat so da lu dai a the cha lat khan tha bi phit da ba a long lut lat ni ja bi le di ni phit ya ko chin yin no aku 2008 ache kan upade a ya ka kwe ye long chou ye ne pi de ye ko chouk kain tha de sit tat ga ne che colony tama niya win yu lai da twe lai ya de lu ba be lu pyo ya ma ba aku democracy ko pi tu de ye a chouk cha ana pai kwen ko a pye wa chouk kain tha de 2008 ache kan upade ne nai ngai ye ma sit tat ga be u saung ya me so de pya than chat ne yauk pya a yat da so ya ko pya tha da mo ဘိုင်အငှားနဲ့ဓာတ်ထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကုမျိုးသက်ကဦးလာထွန်းပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသာတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ဒါရောကျွန်တော်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ကွင့်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘလောက်တိုင်းထားဒီစိန်ခေါ်မှုဖြစ်နေလဲခင်ဗျာ။
အဲဒီတော့ဘုရားအကြီးကြီးဖြစ်နေတာပေါ့အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ရခိုင်ကိစ္စမှာဆိုရင်ပဲပေါ်လွင်တယ်ကုဗီယာနာအချင်းခန်းစားတရမတ်ဂျော့ထွက်လာတဲ့အချိန်မှာအဲ့ဒီမှာအချက်ချက်ပါတယ်ဗျအဲ့ဒီဒေသကိုသတင်းတော့ဒီကြွားကြွေးပြဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ဒီဘလောက်ကနိုင်ငံတော်အတိုင်းပင်ပန်ယုံကဒေါန်ဆန်းစစ်ကြီးတို့ကသတင်းတော့ဒီရှုပ်ဖို့ဆိုပြီးတော့မှစီစဉ်တယ်ဒါပေမဲ့သူတို့စီစဉ်တယ်ဆိုပေမဲ့စီစဉ်ပြင်တိုင်းစီစဉ်လို့တော့မရဘူးအဲ့ဒီဒေသမှာကျွန်တော်ကရှိနေတာကအဲလုံုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေပဲရှိနေတယ်ရှိနေတဲ့ခါကျတော့အဲဒီနောက်ကိုလှုပ်ဖို့သဘောထားတော့ရှိပြီဟုတ်ပြီကိုမရောက်တဲ့ခါကျရင်ဒေလီကိုသွားမယ်သွားခွင့်ပြုမယ်မပြုဘူးဒေနေ့မှလာပါဒေနေ့ရဝက်ပြမယ်ဆိုတာလေအကုန်လုံးကိုဒီလုံုံရင်းနဲ့အုတ်ချွေးပိုင်းဆိုင်ရာတွေကပဲလှုပ်ရတယ်လှုပ်ရတဲ့ခါကျတော့ဟိုလှုပ်လှုပ်လှသွားခွင့်ရတာမျိုးလဲမဟုတ်ဘူးအဲ့ဒီအခြေအနေတွေကအများကြီးကန့်သက်ထားတာလေခါရတယ်ခါရတဲ့ခါကျတော့ဒါဟာဒါနမူနာပါပဲ
ဟုတ်ကဲ့
ဒီကအစိုးရကနေပြီးတော့မှအဲဒီနောက်ကိုလှုပ်ရမယ်ဆိုတာပြီလို့လှုပ်ဖို့လည်းကြိုးစားတယ်အချိန်ချင်းနဲ့ဒါလှုပ်ခဲ့ပါတယ်ကြိုးစားပန်းစားနဲ့ဒါပေမဲ့ဒီလက်ပြမှာဖြစ်နေတာကတော့အဲအဲ့ဒီဒေတာလုံလုံပိုင်းဆိုင်ရာတွေကသူတို့ပြခြင်းနဲ့နေရာပြရဲခေါ်ခြင်းနဲ့နေရာခေါ်သွားတယ်မပြခြင်းနဲ့နေရာဆိုရင်တော
့
ဒါဟာဒါလုံလုံရသွားခွင့်မပြုနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီနေ့ချိန်ကြီးအဲ့လိုပိတ်ဆို့ထားတာအဲ့ဒီစာကဒါတာကလို့လည်းထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစီသူအောင်မြင့်ကိုတက်ဆွေဝင်းရှင်းနေဦးသိန်းတန်းဦးနဲ့ပေါ့နတ်စင်ရတဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့တရင်အချင်းချုပ်ကိုမအေးတနာကျော်ပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်ဒီကနေ့ပဲပြိုင်မဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဒီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတော်စုပ်ပူမှုမီကိုကူးဆက်တောက်လောက်အောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်အကျဉ်းနာကင်းပြီးတော့မှန်ကန်မှုမရှိတဲ့မြန်မာ့ခေတ်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားနေရတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြားတဲ့မိန့်ခွန်းထဲမှာရာဟုလ်ဂန္ဒီပြောကြားသွားတာဖြစ်ပါတယ်။ရာဟုလ်ဂန္ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်သက်တမ်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့အရှင်ပြိုင်ရမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြနေနောက်ပိုင်းကပြင်းအား 6.5 မဂနီကျူရှိတဲ့ငရင်တစ်ခုလှုပ်သွားလို့မြို့တော်ဂျာကာတာအပဝင်တခြားမြို့တွေငရင်တန်းကိုခံခဲ့ရပြီးတော့လူ2ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဂျာဗာကျွန်းအနောက်ပိုင်းကခရိုင်တော်တော်များများမှအဆောက်အုံတွေပြိုကျပျက်စီးခဲ့တယ်လို့ဆေးရုံတော်တော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတစ်လုံးမှာသုံးဆွဲစုပေါင်း10,000နီးပါးရှိတဲ့ Facebook လူမှု community ရဲ့စာမျက်နှာကိုအသုံးပြုမှုအတွက်လူတွေစိတ်ကြယောဂါတချို့ဖြစ်နိုင်တယ်ဆိုပြီးတော့လေးလာဆန်းစစ်ချက်တချို့ကိုကိုးကားပြီးတော့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားတာမှာ Crystal Palace က Leicester City ကို3-6မရှိနဲ့အနိုင်ရသွားခဲ့ပါတယ်။ Crystal Palace အတွက်ဂိုးတွေကိုတော့ Van der Kee, Zaha နဲ့ Sago တို့ကသွင်းယူခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကြော်ကြင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.